ရုရှားကိုဒုက္ခရအောင်မလုပ်ဖို့အတွက်သတိပေးတဲ့အနေနဲ့ရုရှားကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်မှာချထားပြီးဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစိန့်ပီတာစဘတ်မှာပြုလုပ်တဲ့ရုရှားရဲ့စီးပွားရေးဖိုရမ်ဆွေးနွေးပွဲမှာထည့်သွင်းပြောကြားလိုက်ပါတယ်
И, как вы знаете, мы вели переговоры с нашим союзным государством, с президентом Лукашенко.
Беларусь тамара Александра Лукашенко не хинай таре атай. Махабьёмяо nuclear missile дон него Беларусь го по таби пьет чаун. Даха патма атоп бе пьет пиро нуэ яди акон, дама мхо. Ди нэ акон лама апи по най ма пьет чаун пьё дора ба. Аку чэй ма Russia атре nuclear лэ нэ ка мло дэ бу ло лэ пьё баре.တာတိုပြစ်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်ကိုပို့ပေးနေတာဖြစ်ပြီးဒါဟာစစ်ပွဲမှာတုံးဖို့ပါဖြစ်လာနိုင်တယ်လို့ပြောပါတယ်။တကယ်လို့ယူကရိန်းကိုအနောက်နိုင်ငံတွေကလက်နက်တက်ဆင်ပေးဖို့လုပ်မယ်ဆိုရင်လည်းဒါကသတိပေးတာဖြစ်ကြောင်းပြောပါတယ်။သမ္မတပူတင်ရဲ့ဒီပြောကြားချက်အတွက်အမေရိကန်သမ္မတအင်ဗျူကရှုံချခဲ့ပါတယ်။သမ္မတပူတင်ကယူကရိန်းဟာသူ့ရဲ့ဒန်ပြန်ထိုးစစ်ဆင်မှုမှာတိုးတက်မှုမရှိဘူးလို့လည်းပြောပါတယ်။ဒါပေမဲ့လွတ်လပ်တဲ့စစ်ရေးတုံးသက်သူတွေကတော့ယူကရိန်းတပ်တွေဟာ16လနီးပါးဖြစ်ပေါ်နေတဲ့စစ်ပွဲအတွင်းKiev, Kharkiv နဲ့ Kherson ဒေသမြို့ဝင်းကျင်တွေမှာရှိတဲ့ Russia တပ်တွေပြန်ပြီးဆုတ်သွားနေအောင်တိုက်ထုတ်နိုင်တယ်လို့ပြောပါတယ်။တချိန်တည်းမှာပဲ American အစိုးရက Ukraine ကိုစစ်နယ်ရိတ်ခါတောက်သုံးရင်နဲ့ Ukraine ပြည်သူတွေခုန်နှဖို့နဲ့တခြားအကူအညီတွေအတွက်လူသားစာနာမှုဆိုင်ရာအကူအညီဖြစ်ဒေါ်လာ205သန်းချထားပေးကြောင်းတောက်ချနိုင်မှာကြေညာပါတယ်။ဒါဟာ2023မှာ American က Ukraine အတွက်ဒေါ်လာ605သန်းကျော်လူသားစာနာမှုအကူအညီပေးခဲ့တာလည်းဖြစ်ပါတယ်။